မြန်မာကုန်သွယ်ရေးကဏ္ဍအထူးသဖြင့်ပြည်ဝင်းမှာရှိတဲ့အသေးစားအလတ်စားလုပ်ငန်းတွေကိုဥရောပသမဂ္ဂ EU ကနေဒေါ်လာယူရို၈တန်ငွေကြေးထောက်ပံ့မဲ့ Arise Plus မြန်မာအစီအစဉ်ကိုစတင်လိုက်ပြီးဖြစ်ပါတယ်။ဒါကအာဆီယံအပါအဝင်နိုင်ငံတကာကမ္ဘာကုန်သွယ်ရေးအဖွဲ့တွေနဲ့လက်တွဲနိုင်ဖို့အလုပ်ကိုင်ဖန်တီးနိုင်ဖို့ EU ကရည်ရွယ်တာလည်းဖြစ်ပါတယ်။ VOA မြန်မာပိုင်းတင်ထောက်ကိုစောထက်ကရန်ကုန်ကနေတင်ပြပို့ထားပါတယ်ရှင်။
ဥရောပသမဂ္ဂ EU ကမြန်မာအစိုးရရဲ့ကုန်သွယ်ရေးကဏ္ဍအတွက်၄နှစ်စာယူရို၈တန်းထောက်ပံ့မဲ့အစီအစဉ်အတွက်နှစ်ဖက်ငွေကြေးပိုင်းဆိုင်ရာစာချုပ်ချုပ်ဆိုထားပြီးနိုင်ငံတကာကုန်သွယ်ရေးဌာနကစီးပွားကူးတောင်းဝန်ကြီးဌာနနဲ့ပူးပေါင်းအကောင့်တွေပေါ်တော့မှာဖြစ်ပါတယ်။အာဆီယံနိုင်ငံတွေပြီးတော့ဥရောပသမဂ္ဂနိုင်ငံတွေနဲ့မြန်မာနိုင်ငံကြားကုန်သွယ်ရေးတူးတက်လာဖို့ပြည်တွင်းကအသေးစားနဲ့လက်စားလုပ်ငန်းအဆက်အသွယ်တွေကိုအဓိကတံပိုးရေး EU ကရည်ရွယ်ထားကြောင်းစီးပွားရေးနဲ့ကူးတောင်းရောင်းဝယ်ရေးဝန်ကြီးဌာနလက်ထောက်အတွင်းဝင်ဦးခင်မောင်လွင်ကပြောပါတယ်။
ဥရောပသမဂ္ဂနဲ့ဒီဟာစီကုတ်ကဒေတာတွေစီဝါရေးခွင့်ရေးကိုအလုံးစံနဲ့ပြုတ်ကိုဒီပေါ်ရရကျွန်တော်ကျူးစီးအဆက်အသွယ်တွေပေါ့ဒါလေးဆောင်းဆောင်တွေပုံမတော်တင်းတွေကိုဖန်တီးခြင်းလေးနဲ့ပါတော့လက်မှတ်ထိုးပြီးပါပြီလက်မှတ်ထိုးပြီးပါဆိုတော့ခုအစားပြန်ဆောင်နေပြီပေါ့ကာလအတိတ်ကတော့သဘောတူစတင်တဲ့နေရာစောက်ရောတော့ဖြစ်ဖြစ်နေတာပေါ့ဒီနေ့ပေါ့
လက်ရှိအနေထားမှာ SME လုပ်ငန်းရှင်တွေကချင်းငွေရရှိဖို့ကအဓိကလိုအပ်ချက်ဖြစ်နေပါတယ်ဒါပေမဲ့ရေရှည်ရက်တင်နိုင်မှုအတွက်ဆိုရင်တော့လုပ်ငန်းသေးတွေဟာစဉ်ဆက်မပြတ်လေးလာမှုတွေလုပ်ဖို့လိုကြောင်းစက်မှုကြီးကြပ်ရေးနဲ့စစ်ဆေးရေးဦးတည်ဌာနညွှန်ကြားရေးမှူးဒေါက်တာအီရွှေစင်ထွန်းကပြောပါတယ်
အဲ့ဒီ internet မှာ developer အစီအလုပ်နေတာဒီမှာဒီမှာ value add လုပ်ဖို့အတွက်ကို idea လည်းလိုရဲ technology လည်းလိုရဲစစ်စီပိုင်းအားဆောင်အများကြီးလိုအပ်နေပါလေ။ဟို sanitary equipment ဆိုမရှိသလိုဖြစ်နေမျိုးကလာဖြစ်နေတဲ့ဥပမာအဲ coffee လည်းပေါ့ for example coffee ဆိုပါလို့ဒီ coffee ကိုဘယ် degree မှာထားလိုက်အရသာဘယ်လိုဖြစ်မလဲအခါရော့မလားအချိန်တက်ပေါက်လားမလားစသဖြင့်ပေါ့ဒါတွေကိုအဲလိုအပ်တယ်ဆိုရင်ဟောဒီမှာတို့ကများများလေးတို့ awareness ရှိရမယ်ပေါ့နော်။
အစိုးရဘက်ကလည်းအသေးစားနဲ့လက်စားလုပ်ငန်းရှင်တွေကိုလုပ်ငန်းကျွမ်းကျင်မှုအပိုင်းတွေလေ့ကျင့်သင်ကြားပေးသင့်တယ်လို့ဒေါက်တာအီရွှေစင်ထွန်းကပြောပါတယ်။မြမကုံတွေအတွက်ဥရောပသမဂ္ဂကစက္ကူညီသွားမှဖြစ်တယ်လို့ပို့ပုံလေးပေးထုတ်လို့ရကဏ္ဍနဲ့အလောက်ကန်ဖန်တီးရေးအတွက်ပါဒီငွေကြီးထောက်ပံ့မှုကရည်ရွယ်ထားတာလို့ဆိုပါတယ်။ဥရောပသမဂ္ဂပူးပေါင်းဆောင်ရွက်ရေးဌာနအကြီးအကဲတွေနဲ့မြမအစိုးရတာဝန်ရှိသူတွေဩဂုတ်လ6ရက်ကနေပြီးတော့တွေ့ဆုံပွဲမှာအခုလိုငွေကြီးပိုင်းပံ့ပိုးရေးအပိုင်းကိုအသေးစိတ်ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။